Panama Papers လို့ခေါ်တဲ့ကမ္ဘာလူချမ်းသာတွေနိုင်ငံခြားမှာပန်ဆင်းဖွင့်ပြီးလျှို့ဝှက်ငွေကြေးတင်ထားကြတဲ့စည်းမကမ္ဘောဒီးယားတရားရေးဌာနဝန်ကြီး Anne Von Badana ရဲ့နာမည်ပါနေတာကိုအစိုးရကစုံစမ်းစစ်ဆေးပေးဖို့လူမှုအဖွဲ့အစည်းတွေနဲ့အဂရိလိုက်စားမှုစန့်ကျင်ရေးကျွမ်းကျင်သူတွေကတောင်းဆိုခဲ့ကြပါတယ်ပနမဥရေအကျိုးဆောင်အဖွဲ့တစ်ခုဖြစ်တဲ့ Mossack Fonseca ကနေပေါ်ကြားခဲ့တဲ့စာရွက်စာတမ်းပေါင်း17တန်းနဲ့မှတဦးတည်းသောကမ်ဘောဒီးယားအစိုးရအရာရှိတဦးဖြစ်ပါတယ်။ကမ္ဘာလူချမ်းသာတွေကအခွန်ဆောင်ဖို့ဒါမှမဟုတ်သူတို့ပိုင်ငွေကြေးတွေကိုလျှို့ဝှက်တိတ်တာနိုင်ဖို့ပြပမှာပန်စင်းဖွင့်လှစ်တဲ့ပေါ်ကြားမှုအသေးစိတ်ကိုသတင်းအဖွဲ့အစည်းတွေနဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးဆိုင်ရာသတင်းတောက်များအဖွဲ့ ICIJ တို့ကပြီးခဲ့တဲ့သတင်းဘက်ကပဲလူသိရှင်ကြားထုတ်ပြန်ခဲ့တာပါ။ICIJ ရဲ့ website မှာ2004ခုနှစ်ကလေးကကမ်ဘောဒီးယားရဲ့တရားရေးထိပ်တန်းအရာရှိဖြစ်နေခဲ့တဲ့ကမ်ဘောဒီးယားတရားရေးဝန်ကြီး Anne Von Badana က2009ခုနှစ်မှာအခုခါမှာကုမ္ပဏီပြတ်သွားပြီဖြစ်တဲ့ British Virgin Islands အခြေစိုက် RCD နိုင်ငံတကာကုမ္ပဏီတစ်ခုရဲ့အစုရှယ်ယာတွေကို American Dollar 5000ဘူးဝယ်ယူခဲ့ကြောင်းဖော်ပြထားပါတယ်တရားရေးဝန်ကြီးကဒီသတင်းရဲ့အမှန်ကန်မှုနဲ့ပတ်သက်ပြီးငြင်းဆိုလိုက်ပေမဲ့လူတွေရဲ့တန်တရားပြေလျော့ဖို့အပြည့်အဝစုံစမ်းစစ်ဆေးမှုလိုတဲ့အကြောင်းအကဲခတ်တွေကပြောပါတယ်။ကမ်ဘောဒီးယားဆိုင်ရာနိုင်ငံတကာပွင့်လင်းမြင်သာမှုရှိရေးအဖွဲ့ရဲ့အကြီးအကဲအမှုဆောင်ညွှန်ကြားရေးမှူးဖရစ်ခိုကစုံစမ်းစစ်ဆေးမှုစတင်ခြင်းအပြင်အစိုးရဘောအပြစ်ကင်းကြောင်းပြသရာရောက်စေလိမ့်မယ်လို့ VOA ခမာဌာနကိုတောက်ကြားနေကပြောခဲ့ပါတယ်။ဒါပေမဲ့ပနမပေပါစ်ပေါ်ကြမှုဖြစ်ပြီးတရက်အကြာလွန်ခဲ့တဲ့သတင်းပတ်တနင်္လာနေ့ကတရားရေးဝန်ကြီးရဲ့ပြောရေးဆိုခွင့်ရှိသူဆွန်ဆိုဖိုရန်က ICIJ ရဲ့ဝန်ကြီးအပေါ်မှားယွင်းဆွဆွဲပြောဆိုမှုတွေကြောင့်ပြည်သူတွေအနေနဲ့ယုံမှားတန်တရားဝင်စီပြီးဝန်ကြီးရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်လို့သတင်းစာရှင်းလင်းပွဲတွင်မှပြောသွားခဲ့ပါတယ်